၎င်းပြည်နယ်ပြည်ပကနဲ့ပတ်သက်ပြီးသတင်းလိုက်သတင်းရေးသားတိဖြတ်ဖော်ပြတဲ့ပြည်တွင်းအခြေစိုက်သတင်းမီဒီယာသမားတွေရင်ဆိုင်ရတဲ့အခြေအနေတွေကြောင်းမြန်မာသတင်းသမားတဦးကိုယ်တိုင်ပြုစုရေးသားထားတဲ့စာတမ်းတစ်စောင်ဟာစာတမ်းပြိုင်ပွဲအမျိုးအစားတစ်ခုအောက်မှာပထမဆုံးချီးမြှင့်ခံရပါတယ်။ဒီကြောင်းစာတမ်းပြုစုရေးသားတင်သွင်းသူကိုညံလင်းကိုဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်။စကလုံးများဤအန်ဒရယ်ရိုဟင်ဂျာပြည်ပကနဲ့ပတ်သက်၍သတင်းရေးသားဖော်ပြကြသည့်မြန်မာသတင်းသမားများရင်ဆိုင်ရသည့်အဓိကအခက်အခဲများလို့ဆိုရမယ့်ခေါင်းစဉ်နဲ့စာတမ်းကိုပြုစုသူကတော့အမေရိကန်ပြည်ထောင်စုကန်ဆက်စတက်ကတူမှာသတင်းစာပညာရပ်နှင့်လူလူဆက်သွယ်ရေးပါတရရနဲ့လက်ရှိ PhD ပါရဂူဘွယ်ရန်တက်ရောက်နေသူကိုညံလင်းမှာသူတက်ရောက်နေတဲ့ PhD တန်းအတွက်စာသတင်းတစ်ခုမှတင်သွင်းဖို့ဒီနှစ်အစောပိုင်းမှာဆက်သွယ်မေးမြန်းပြီးပြုစုရေးသားခဲ့တဲ့စာရန်းကိုဝါရှင်တန် DC မြို့တော်မှာဩဂုတ်လ6ရက်နေ့ကနေ9ရက်နေ့ထိကျင်းပနေတဲ့ AEGMC Conference ကိုပေးပို့တင်သွင်းတာဖြစ်ပါတယ်။သူရဲ့စာရန်းဟာမာကန်ကြောင်သားစာရန်းပြိုင်ပွဲဆိုတဲ့ခေါင်းစဉ်အောက်မှာတင်သွင်းကြတဲ့စုစုပေါင်းစာရန်း28ဆောင်ထဲမှာပထမဆုံးချီးမြှင့်ခံရပြီးတော့ conference မှာသူကိုယ်တိုင်စာရန်းကိုလာရောက်ဖတ်ကြားခွင့်ရတာပါ။အများအပြားရန်ကုန်မြို့မှာအခြေစိုက်တဲ့သတင်းမီဒီယာ10ခုကသတင်းတောင်းတဲ့ editor 18ယောက်ကိုဒီနေ့အစောပိုင်းမှာ online ကနေဆက်သွယ်ပြီးရခိုင်ပြည်ပခါနဲ့ပတ်သက်လို့သတင်းလိုက်ရေးသားတိဖြတ်တင်ပြတာမှာရင်ဆိုင်ကြရတဲ့အခြေအနေတွေကိုမေးမြန်းထားပြီးတော့သူစာရန်းကိုပြုစုထားတာဖြစ်ပြီးသတင်းတော့တွေရင်ဆိုင်ရတဲ့အခြေအနေတချို့နဲ့ပတ်သက်လို့သူသိရတာကိုကိုညံလင်းက VOA ကိုအခုလိုပြောပြပါဗျ။
ဒီပြိပကချတဲ့နေရာကိုသူတို့တွေလွတ်လပ်လပ်တရင်ယူလို့မရတာပဲ။နောက်ဒုတိယတစ်ချက်ကပါလဲဆိုတော့ဒီအစိုးရဘက်နဲ့တပ်ဘက်ကိုသူတို့ချင်းကပ်ပြီးတော့အင်တာဗျူးတဲ့အခါမှာသူတို့မှာအခက်အခဲတွေရှိတယ်။မေးခြင်းတဲ့ဟာကိုလွတ်လပ်လပ်မေးခွင့်မရဘူး။မေးတဲ့အခါမှာလည်းပဲတအားအခက်ဆက်တဲ့ဟာတွေမှာဆိုလို့ရှိရင်ဒီလိုမေးခွင့်မေးတဲ့အတွက်တချို့တရင်တော့တွေဆိုလို့ရှိရင်ဝန်အပေးခံတဲ့အခြေအနေတွေရှိတယ်လေ။အဲ့တော့နောက်စင်ကမှုကပါလဲဆိုတော့ဒီအသေးသားခံရခိုင်တချို့ရဲ့ပြားတွေကိုခံရတယ်ဆိုပြီးတော့ပြောကြတယ်ခင်ဗျာအဲ့တော့ဘာလို့ဆိုတော့ဒီပရိပကကိုအဓိကသတင်းလိုက်တဲ့သတင်းသမားအများစုရတယ်ပဲရခိုင်နေဖြစ်တဲ့ခါကျတော့အခုလိုမျိုးချင်းချင်းကိုယ့်ဘက်ကိုမရက်ဒီပဲနဲ့ကိုယ့်ဘက်ကိုရက်တယ်ဆိုပြီးတော့ဟိုသူတို့ဆွဆွရတယ်ရှိတယ်အဲ့တော့တချို့ဒီသတင်းသမားတွေဆိုလို့ရှိရင်ဟိုတစ်စပေါ့ဆိုပြီးတော့ဟိုဆွဆွဲခံရတာပြစ်တင်ပြောဆိုခံရတယ်လည်းရှိတယ်ခင်ဗျာ
အခုပြောပြသွားတာကတချို့အခြေအနေတွေပဲဖြစ်ပြီးသတင်းသမားတွေအပေါ်တစ်ဖက်လူမှုဝန်ဝိုင်းကယုံကြည်မှုမရှိတာကိုရလာတဲ့အချက်လည်းကိုနောက်ထပ်စစ်စစ်အတည်ပြုဖို့ခက်ခဲတာကိုကိုယ်တိုင်ပြင်ကိုမိသားစုရဲ့ဘေးကင်းလုံခြုံရေးပိုင်းကိုပါစိုးရင်ရတာတချို့ပြည်ရဲ့တွင်မှာဆိုချိန်ချောက်ခံရတာတိရင်ဆိုင်ကြတဲ့အခြေအနေတွေလည်းရှိတယ်လို့ကိုညာလင်းကပြောပါတယ်။ဒါအပြင်သတင်းတော့တွေဘက်ကရေးသားတင်ပြလာတဲ့သတင်းတွေကိုတီးဖြတ်ရတဲ့ editor တွေအပိုင်းမှာရင်ဆိုင်ရတာတွေကိုလည်းကိုညာလင်းကပြောပြပါတယ်
။သတင်းချက်လက်ရရှိရေးကိစ္စတွေမှာသူတို့မှာအကျဉ်းမှုတွေရှိကြတယ်လို့ဆိုတယ်ခင်ဗျ။အဲ့တော့နောက်ပြီးတော့ဒီသူတို့သတင်းတော့တွေစီကတက်လာတဲ့သတင်းတွေကိုညံ့ညတ်တတဖြစ်ဖို့အတွက်လောရဲခံမှာလည်းသူတို့အခက်အခဲတွေရှိတယ်လို့ပြောကြပါတယ်နောက်တစ်ခုကဒီသူတို့တနမာတွေဘေးကင်းလုံခြုံရေးအတွက်မှာလည်းပဲသူတို့စင်ကမှုတွေရှိတယ်လို့ဆိုကြပါတယ်ကြာနောက်တစ်ခုကဒီကျင်းပိုင်းဆိုင်ရာကိစ္စပေါ့အဲ့တော့သူတရင်သဘောအရတော့ဒီဟာကိုထစ်သွင်းဖော်ပြဖို့တင့်တယ်ပေါ်လဲဖော်ပြရမယ်ဆိုလို့ဒါပေမဲ့တွဲမှကြည့်ပြန်တော့လည်းပဲအကြောင်းအကြောင်းကြောင့်ဒီတရင်ကိုထိတ်ပေါ်ဖော်ပြခြင်းမျိုးဆိုတဲ့သဘောတရားတွေရှိလာတာပေါ့အဲ့တော့ကျင်းပိုင်းဆိုင်ရာသူတို့ယူဆတွေရှိတယ်နောက်တစ်ခုကျတော့ဒီကိုယ့်ရဲ့နိုင်ငံရေးပန်းဆိုင်ရာခံယူချက်ကလည်းပဲသတင်းလေးကိုတိဖြတ်တဲ့အခါမှာပုံနှိပ်ဖော်ပြတဲ့အခါမှာတော်မမှုရှိတယ်ဆိုပြီးတော့လည်းပြောကြပါတယ်ခင်ဗျာအဲ့တော့ပြောလို့ရှိရင်တော့ဟိုတောက်တွေစီကတက်လာတဲ့ဟာတွေကိုညံ့ညတ်တာဖြစ်ရေးဒီသတင်းကြောင့်သူ့သတင်းတောက်တွေဘေးရန်တွေမကြောက်စီရေးပြီးတော့ကျင်းပိုင်းဆိုင်ရာဟိုခြေုံချတော့ဖြစ်ရတဲ့ကျင်းပမှုတွေလည်းပဲဒီတာတွေဘက်မှာရှိတယ်ဆိုပြီးတော့ပြောကြတာပဲရှိတယ်ခင်ဗျာ
နောက်ထပ်ကြီးမားတဲ့အခက်အခဲတစ်ခုကတော့အသုံးနှုန်းကိစ္စပါဒီပြည်ပခမှာအဓိကဖြစ်တဲ့မွတ်စလင်တွေကသူတို့ကိုယ်သူတို့ရိုဟင်ဂျာလို့ခေါ်ဆိုသလိုနိုင်ငံကအတိုင်းဝိုင်းကလည်းအဲ့ဒီအတိုင်းခေါ်ဆိုသုံးဆွဲပေမဲ့ဒါကိုမြန်မာအစိုးရကလက်မခံတယ်လို့မြန်မာလူထုအတွင်းမှာလည်းသဘောမတူသူတွေရှိနေပါတယ်ဒီအပေါ်မှာရောပြည်တွင်းသတင်းသမားတွေမှာဘယ်လိုသဘောထားရှိကြပါသလဲ
အဲ့ဒီအတွင်းလုံးနဲ့ပတ်သက်လို့ရှိရင်ဟိုသူတို့အားလုံးသိထားတဲ့အတိုင်းပဲစစ်ဘေးတပ်ကလက်မခံတာတို့အစိုးရကမကြိုက်တာတို့အဲ့ဒီအကြောင်းပြချက်တွေကြောင့်ဟိုပင်ဂလီဆိုတဲ့အတွင်းလုံးပဲဆက်ပြီးတော့တုံ့ကြေပေါ့လေအဲ့တော့ရုံးကြလို့တုံ့လည်းပြဿနာတွေရှိတဲ့ကြောင့်မတုံ့ကြတာပေါ့အဲ့တော့နောက်တစ်ခုကတချို့သတင်းသမားတွေမှလည်းပဲသူတို့ကိုယ်နိုင်ကိုပါဘူးဒီရိုဟင်ဂျာဆိုတဲ့ဟာမရှိဘူးဆိုပြီးတော့ဆိုရင်းမေးကြံပြီးထားကြတာလည်းပါပါတယ်ဒါကြောင့်လည်းပဲဒီရိုဟင်ဂျာဆိုတဲ့ဟာမသုံးမဲ့နဲ့ပင်ဂလီဆိုတဲ့ဟာပဲသုံးကြတာရှိတယ်ပေါ့လေဒါပေမဲ့အင်္ဂလိပ်ဘိုင်းမှာရေးတဲ့သူတွေကြားပြန်တော့လည်းပဲဒီသကလုံးကိုသူလွတ်လွတ်လပ်လပ်ဆုံးနေကြတာရှိပါတယ်ခင်ဗျာကျွန်တော်ဒီပတ်တန်းမှာကတော့သကလုံးနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံတကာမှာတော့ဒီလိုလိုသုံးနေတယ်ဒါပေမဲ့ပြည်တွင်းမှာတော့ဒီလိုလိုသုံးနေတယ်အဲ့လောက်တော့ကျွန်တော်ဖော်ပြထားပါတယ်
ကိုညာလင်းဟာ Fulbright ပညာတော်သင်ဆုရပြီး Massachusetts ပြည်နယ် Boston မြို့ Emerson College ကနေသတင်းစာပညာနဲ့2019ခုနှစ်မှာမဟာဘွဲ့ရပြီးတဲ့နောက်အခုပါရဂူဘွဲ့အတွက်ဆက်တက်နေတာဖြစ်တယ်လို့ တလားတစ်ချိန်ထူမော်ကွန်းမဂဇင်းရဲ့အက်ဒီတာချုပ်ဖြစ်လက်ရှိအချိန်ထိလှုပ်ဆောင်နေဆဲဖြစ်ပါတယ်။